အီရန်နိုင်ငံမှာအကျဉ်းချနေတဲ့2023ခုနှစ်နိုဘယ်ဆုရှင်နာဂစ်မိုဟာမက်မဂျီအတွက်ငြိမ်းချမ်းရေးနိုဘယ်ဆုကိုမနက်ဖြန်တနင်္ဂနွေနေ့မှာနော်ဝေနိုင်ငံအော့စလိုမြို့မှာပေးရမှာဖြစ်ပြီးမိခင်ကိုစားဆုယူမဲ့သားနဲ့သမီးဟာသူတို့ရဲ့မိခင်ကိုတည်တည်ထိပြန်လည်တွေ့ဆုံဝင်ရပါမလားလို့စိုးရိမ်ကြောင်းစနေနေ့မှာထုတ်ဖော်ပြောဆိုပါတယ်။ဒါပေမဲ့သူရဲ့သူတို့မိခင်ရဲ့လောက်ရအတွက်ဂုဏ်ယူမိတယ်လို့ဆက်ကြောအသက်အရွယ်အမွားမောင်နှမနှစ်ဦးကပြောဆိုပါတယ်။နာဂစ်မိုဟာမက်မဂျီဟာအီရန်နိုင်ငံမှာအာဏာရှင်အစိုးရကိုစန့်ကျင်ပြီးအများပြည်သူလွတ်လပ်ခွင့်နဲ့လူ့အခွင့်အရေးအတွက်တိုက်ပွဲဝင်ခဲ့တဲ့အတွက်စွဲချက်အမျိုးမျိုးနဲ့တဟီရန်မြို့တော်ကနာမည်ဆိုးနဲ့ကြော်ကြားတဲ့ Even အချင်းထောင်မှာနှစ်ပေါင်းများစွာအချင်းချခံရပါတယ်။သူ့ရဲ့ခင်ပွန်းဖြစ်သူနဲ့အမွားမောင်နှမဖြစ်တဲ့အလီနဲ့ခီရာနာရာမနီတို့ဟာပြင်သစ်နိုင်ငံပါရီမြို့တော်မှာခိုလုံနေကြပါတယ်။တချိန်တည်းမှာပဲ2022ခုနှစ်စက်တင်ဘာလကအီရန်နိုင်ငံတဝန်းကြီးပါတဲ့ဆန္ဒပြပွဲတွေကိုဖြစ်ပေါ်စေခဲ့တဲ့ခေါင်းစည်းပူအောင်ကိစ္စနဲ့ဖမ်းဆီးခံထားရခြင်းတည်ဆုံခဲ့တဲ့မာရှာအာမနီအတွက်ချီးမြှင့်တဲ့ဆုကိုပါရီမြို့တော်မှာကျန်ရစ်သူမိသားစုကတွားရောက်ရယူဖို့ကိုအီရန်အာဏာပိုင်တွေကတောင်းခွင့်မပြုဘဲတားဆီးထားပါတယ်။မာရှာအာမနီနဲ့ဆန္ဒပြလှုပ်ရှားမှုကိုဥရောပသမ္မဂကအမြင့်ဆုံးဆုဖြစ်တဲ့ဆာခရော့ဆုကို2023ခုနှစ်အတွက်ချီးမြှင့်ထားတာဖြစ်ပါတယ်။